ပါကစ္စတန်နဲ့အာဖဂန်နစ္စတန်ခေါင်းဆောင်တွေအနေနဲ့ရံဖတ်မှုတပ်ပြည့်စစ်ပွဲအောင်နိုင်ရေးအတွက်စီလုံးညီညွတ်ကြရေးဖို့အာရုံစိုက်ကြပါလို့အမေရိကန်သမ္မတဘုရားကတိုက်တွန်းနေပါတယ်။အင်ဂျီရောမှာခေါင်းဆောင်၃ဦးတို့မကြုံစဘူးထုထုကဲကဲတွေးဆကြရမှာအင်ရှင်ဖြစ်တဲ့သမ္မတဘုရားကကြိုးစွနှုတ်ခွန်းဆက်ရင်အခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ဒီအကြောင်းအန်တီဒေါကင်ဆိုးဝင်းကစက်ပြီးပြောပြပေးပါလားခင်ဗျာ
။ကောင်းပါပြီခွေးကြကြသိရင် VOA ရဲ့အင်ဂျီရောသတင်းတောက်ပေါ်လာဝီလ်ဆင်ရဲ့သတင်းပေးပို့ချက်အရာကတော့အင်ဂျီရောရဲ့မိသားစုထမင်းစားကမ်းမှာခေါင်းဆောင်၃ဦးညစာစားကြတာတဲ့။သမရ၃ဦးနဲ့သူတို့ရဲ့လက်ထောက်တချို့ပဲအဲ့ဒီညစာစားပွဲကိုတက်ကြတယ်လို့ဆိုပါတယ်။ဒီညစာစားပွဲရဲ့အဓိကရည်ရွယ်ချက်ကတော့ဧည့်သည်တော်ခေါင်းဆောင်၂ဦးအကြားတင်းမာမှုတွေရော့စေရေးအတွက်သမရဘုရားကကြိုးစားပေးနေတယ်ဆိုတာကတော့ရှင်းပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့တချို့ဒေသတွေမှာအကြမ်းဖက်မှုတွေတိုးလာတဲ့အပေါ်နေဆက်ချင်းဆက်ဆက်နေကြတဲ့ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံကိုဘသူ့ကိုအပြစ်ဖို့ရမလဲဆိုတာကိုမကြည်မလဲဖြစ်နေကြတာပါ။အဲ့ဒီနေဆက်ဒေသတချို့မှာအယ်ဂိုင်ဒါခေါင်းဆောင်အိုဆာမာဘင်လာဒင်ကိုအသေးအတန်ရှာဖွေနေရဆဲဖြစ်နေတော့ခုနေဆက်ဒေသကိုလုံခြုံအောင်လုပ်ကြဖို့တာဝန်ကိုယ်စီရှိကြတဲ့ခေါင်းဆောင်နှစ်ဦးထိတ်တိုက်တွေ့ကြတဲ့သဘောပါပဲ။အင်ဂျူရောမှာညစာမစမ်းမီသမရဘုရားကဧည့်သည်တော်နှစ်ဦးနဲ့သတင်းတပ်ပုံအရိုက်ခံတော့ကသမရကာဆိုင်နဲ့သမရမူရှာရက်တို့နှစ်ယောက်ကြည်ရတာမတက်မတားနဲ့စိတ်ကျဉ်ကျပ်နေတဲ့ပုံတွေ့ရပါတယ်။သူတို့နှစ်ဦးမျက်နှာချင်းလဲမဆိုင်ကြဘဲနဲ့သမရဘုရားတယောက်သေးကပဲအခုလိုစကားပြောခဲ့ပါတယ်
။ These two men are personal friends of mine. They are strong
people. ဒီပုဂ္ဂိုလ်နှစ်ဦးဟာကျွန်တော်ရဲ့မိတ်ဆွေတွေပါ။ကျွန်တော်တို့ရဲ့ကမ္ဘာအကြောင်းကိုကောင်းကောင်းနားလည်ကြတဲ့ထက်မြက်တဲ့ခေါင်းဆောင်ခေါင်းတွေပါ။အစိုးရတည်ယူတဲ့သမားတွေကလိုင်ချောင်းကြီးထွေတဲ့သဘောရှိတဲ့အင်အားစုတွေကိုစင်ခေါ်နေတာတွေရင်ဆိုင်နေရတယ်ဆိုတာလဲနားလေသဘောပေါက်ကြသူတွေပါ
ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံတို့ရင်ဆိုင်နေရတဲ့တူညီတဲ့စင်ခေါ်ကဲဆတ်မှုတွေကိုခေါင်းဆောင်နှစ်ဦးအတူတကွဖြည့်ရှင်းဖို့လိုအပ်တယ်ဆိုတာကိုသမ္မတဘုရားကရှင်းရှင်းလင်းလင်းပြောပြသွားပါသေးတယ
် All of us must protect our countriesBut at the same time we all must work to make the world a more
peaceful place. သမ္မတဘုရားကတိုင်းပြည်ကိုကာဝေကြဖို့တာဝန်ကိုယ်စီရှိပါတယ်။ဒါပေမဲ့လည်းတစ်ချိန်တည်းမှာပဲကမ္ဘာကြီးကိုလည်းပို့ပြီးတော့မျှော်လင့်ချက်တွေရှိလာအောင်ကျွန်တော်တို့အတူတူလက်တွဲပြီးတော့ဆောင်ရွက်ကြရပါမယ်။ဒီနေ့ညညစာဆိုင်ကျွန်တော်တို့ပြည်ပြည်လဲလဲဆွေးနွေးကြဖို့နဲ့ပြည်သူတွေအတွက်မျှော်လင့်ချက်ပြည့်ဝတဲ့အနာဂတ်ကိုဆောင်ကျင်းပေးနိုင်ရတဲ့အတွက်ခေါင်းဆောင်တွေပူးပေါင်းဆောင်ရွက်ကြဖို့လိုတယ်ဆိုတာကိုလည်းဆွေးနွေးကြဖို့ဖြစ်ပါတယ်
။အင်ဂျူရောရဲ့စံချိန်နဲ့ဆိုရင်တော့ညစာစားပွဲကိုအတော်လေးနောက်ကျမှစပြစ်ပါတယ်။မွတ်စလင်တို့ရဲ့ရမဒန်ဥပုသ်လမှာပါကစ္စတန်နဲ့အာဖဂန်သမ္မတတွေကဥပုသ်ဆောင်နေကြတာဖြစ်ပါတယ်။သမ္မတဘုရားကသူ့ရဲ့ဧည့်သည်တော်တွေနဲ့ကိုယ့်ရဲ့ယုံကြည်တဲ့ဘာသာရေးမတူပေမဲ့လို့ညီမှန်းချက်ကတော့အတူတူပါပဲတဲ့။အကြမ်းဖက်မှုတိုက်ဖြတ်ရေးစစ်ပွဲမှာအာဖဂန်နစ္စတန်နဲ့ပါကစ္စတန်နိုင်ငံတို့ဟာအမေရိကန်ပြည်ထောင်စုအတွက်အရေးပါတဲ့မဟာမိတ်တွေပဲလို့သမ္မတဘုရားကမကြာခဏပြောလို့ရှိပါတယ်။အယ်ဂိုင်ဒါအကြမ်းဖက်သမားတွေကသမ္မတမူရှာရက်ရဲ့အသက်ကိုရန်ရှာနေတယ်လို့သမရခါဆိုင်အစိုးရရဲ့အနာဂတ်ကံကြမ္မာကိုလည်းချိမ့်ချောက်နေတာမို့ဒီခေါင်းဆောင်နှစ်ဦးစလုံးဟာအိုဆာမာဘင်လာဒင်ကိုလက်ရဖမ်းမိလို့တဲ့ဆန္ဒကိုစီရှိကြတယ်လို့သမရဘုရားကပြောပါတယ်။သမရခါဆိုင်နဲ့သမရမူရှာရက်တို့ဟာကုလသမဂ္ဂအထွေထွေညီလာခံကြီးမှာမိန့်ခွန်းပြောဆိုဖို့အမေရိကန်ပြည်ထောင်စုကိုရောက်ရှိနေကြတာဖြစ်ပြီးသမရဘုရားနဲ့လည်းတရားတွေ့ဆုံကြဖို့အစီအစဉ်ထားတာဖြစ်ပါတယ်။ဒါပေမဲ့သမရနှစ်ဦးအခုလိုမမျှော်လင့်ပဲတွေ့ဆုံဖို့ဆိုတာကိုတော့အင်္ဂါနေ့ကမှကြေညာခဲ့တာပါ။သမရကာဆိုင်နဲ့သမရမူရှာရက်တို့နှစ်ဦးအကြားပြန်ပြေးပေးဖို့လိုအပ်တယ်ဆိုတာကတော့ရှင်းပါတယ်။ဥပမာသမရခါဆိုင်ကသမရမူရှာရက်ဟာပါကစ္စတန်နိုင်ငံမှာအကြမ်းဖက်သမားတွေမွေးထုတ်ပေးနေတဲ့အစိုးရအစ္စလမ်ဘာသာရေးကျောင်းတွေကိုဖွင့်ခွင့်ပြုထားတယ်လို့စစ်ဆွဲနေပြီးသမရမူရှာရက်ကလည်းသမရခါဆိုင်ဟာတကယ့်ဖြစ်ရမှန်တွေကိုလျှို့ယူရှုပြီးအာဖဂန်နစ္စတန်နိုင်ငံမှာအကြမ်းဖက်ပြဿနာကိုအမြင့်တွေအောင်အားပေးအားမြောက်လုပ်နေတယ်လို့အပြန်အလှန်စစ်ဆွဲနေကြတာဖြစ်လို့ပါပဲကိုကျော်ကျော်သိရင်